မြန်မာနိုင်ငံပေါ်မှာ ICJ အပြည်ပြည်ဆိုင်ရာတရားရုံးမှာဂမ်ဘီယာဘက်ကတရားစွဲခွင့်မရှိဘူးလို့စစ်ကောင်စီကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ကတနင်္လာနေ့ကထပ်ကန့်ကွက်ခဲ့ပါတယ်။အရင်2019ခုနှစ်တုန်းက ICJ ခုံရုံးခြေပချက်မှာလည်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကအလားတူခြေပခဲ့ဘူးတာကြောင့်ဒီတစ်ခေါက်ခြေပချက်မှာဘလို့ထူးခြားမှုရှိနေပြီးဘလို့ဆုံးဖြတ်လာနိုင်ပါသလဲစစ်ကောင်စီကိုယ်စားလှယ်အဖွဲ့ခေါင်းဆောင်အပြည်ပြည်ဆိုင်ရာဆက်ဆံရေးဝန်ကြီးဦးကိုကိုလှိုင်ကိုဦးဝင်းမင်းကမေးမြန်းထားတာနားဆင်ပါရှင
်ဥပဒေကြောင်းအရ ICJ ကဒီမှုကိုစီရင်ပိုင်ခွင့်မရှိဘူးဒါမှမဟုတ်လက်ခံကြားနာမှုမပြုနိုင်ဘူးဆိုတဲ့အချက်တွေနဲ့မြန်မာဘက်ကနေကနဦးကန့်ကွက်လွှာတင်သွင်းနေတာဖြစ်ပါတယ်ကျွန်တော်ဘက်ကအချက်၄ချက်ကိုအခြေခံပြီးတော့မှကန့်ကွက်လွှာ၄ရက်တင်သွင်းထားပါတယ်အချင်းချုပ်အပြင်ဆိုရင်တော့ဂမ်ဘီယာကဒီမှုကိုသူတော်နဲ့သူဆွဲချက်တင်တာမဟုတ်ဘဲနဲ့ ONC ကိုစား ONC ရဲ့ခိုင်းစေမှု ONC ရဲ့ထောက်ပံ့မှုတွေနဲ့ဆွဲတင်ခဲ့တာဖြစ်ပါတယ် ONC ကိုယ်တိုင်ကနိုင်ငံတကာအဖွဲ့အစည်းဖြစ်ပြီးတော့မှ Genocide Convention စာချုပ်ဝင်နိုင်ငံတစ်ခုမဟုတ်တဲ့အတွက်တရားစွဲပိုင်ခွင့်မရှိဘူးဂမ်ဘီယာဟာမြန်မာနိုင်ငံနဲ့အလန်းကွာဝေးပြီးဘာမှမပတ်သက်တဲ့အပြင်ဒီကိစ္စမှာထိခိုက်နေတာသူလည်းမဟုတ်တဲ့အတွက်တရားရုံးကိုဆွဲဆိုတင်ပို့နိုင်တဲ့အနေအထား standing လည်းမရှိဘူးမြန်မာနိုင်ငံက Genocide Convention မှာပါဝင်မှုလက်မှတ်ထိုးတော့က Article 8ကိုချွင်ချက်ပြုချဲ့လက်ထားခဲ့တဲ့အတွက်အမှုနဲ့မသက်ဆိုင်တဲ့တတိယနိုင်ငံတစ်ခုကမြန်မာနိုင်ငံရဲ့ပိုင်နဲ့နယ်မြေတွေရဲ့ကိစ္စတစ်ခုကိုအများအကျိုးလုံးငါဆိုပြီးတော့မှတရားစွဲဆိုတင်ပို့နိုင်မှုမရှိဘူး။ဂမ်ဘီယာနဲ့မြန်မာကြားမှာလည်းပဲအမှုဖြစ်စွဲတင်ရလောက်တဲ့ဥပဒေကြောင်းဆိုင်ရာအငြင်းပွားမှု Legal Dispute လည်းဘာမှမရှိခဲ့ဘူးဆိုတဲ့အချက်တွေဖြစ်ပါတယ်
။ဟုတ်ကဲ့ကျွန်တော်တို့ဒီ ICJ မှာပြီးခဲ့တဲ့တစ်ခေါက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဦးဆောင်ပြီးခြေပါခဲ့တဲ့လမ်းကြောင်းနဲ့အခုဦးကိုကိုလိုင်းတို့အဓိကခြေပါခဲ့တာကထူးထူးခြားခြားကွဲလွဲချက်တွေရှိခဲ့လား
။အဲဘယ်လိုကွဲလွဲသလဲဆိုတော့ပြီးခဲ့တဲ့အစိုးရကမြန်မာနိုင်ငံပေါ်မှာကြားပြတ်ဆောင်ရွက်ရမယ့်လုပ်ငန်းတွေ provisional measures တွေမချမှတ်တင်ကြောင်းဥတည်လျှောက်လဲခဲ့တာဖြစ်ပြီးတော့အဲဒီလျှောက်လဲချက်ကတော့အရေးနှစ်ငယ်ပါတယ်။ဒါပေမဲ့ဒီဘက်ကမှာနိုင်ငံအစိုးရချင်းဆက်ခံမှုဆိုင်ရာနိုင်ငံတကာဥပဒေLaw of the state succession နေရာဒီအမှုကိုလည်းပဲကောင်းမွေဆိုးမွေဆက်ခံရတဲ့အခါမှာဥပဒေကြောင်းအရာဒီအမှုကိုနိုင်ငံတကာတရားရုံးကစီရင်ပိုင်ခွင့်နဲ့အမှုလက်ခံနိုင်မှုမရှိဘူးဆိုတော့ကဏ္ဍဦးကန့်ွက်ချက်တင်သွင်းမှုလမ်းကြောင်းကနေပြီးတော့မှထပ်ပြီးတော့မှခုခံကာကွယ်နေတာဖြစ်ပါတယ
်ဟုတ်ကဲ့နောက်ဒီနိုင်ငံတကာဥပဒေပညာရှင်ကြီးပေါ့နော်ဝီလန်ရှာဘတ်ဒီတစ်ခေါက်နှုတ်ထွက်သွားတာကအခုဥက္ကဋ္ဌလိုင်းတို့ defense team ဒီခုခံခြေပါတဲ့ဖွဲ့မှာဘယ်လိုသက်ရောက်မှုတွေရှိလာနိုင်မလဲနောက်ဒီနောက်ထပ်ငှားရမ်းထားတဲ့ဥပဒေပညာရှင်အကြောင်းလေးပါနည်းနည်းထည့်ပြောပေးပါလား
။ဟုတ် Professor Shivas နှုတ်ထွက်သွားပေမဲ့လည်းပဲကျွန်내နိုင်ငံတကာရှေ့နေတွေနဲ့နောက်ထပ်ရှေ့နေတွေထပ်မံဖြည့်တင်းပြီးတော့မှလုပ်ကိုင်နေပါတယ်။အခုငှားရမ်းထားတဲ့ရှေ့နေတွေကလည်းပဲနိုင်ငံတကာဥပဒေပါရဂူပွဲရတွေဖြစ်ပြီးတော့မှအမှုလိုက်တဲ့အတွေ့အကြုံရေးချက်ရုံသာမကနိုင်ငံတကာဥပဒေနဲ့ပတ်သက်ပြီးတော့မှတိုက်တိုတွေမှာတင်ကြားပို့ချနေတဲ့ပမောက္ခတွေစောက်တွေရေးသားထုတ်ဝေနေတဲ့ပညာရှင်တွေဖြစ်တဲ့အတွက်ကြောင့်မလို့အကူအထားပြုနိုင်တဲ့ကျွမ်းကျင်သူတွေဖြစ်ပါတယ
်။ဟုတ်ကဲ့ဦးကိုလိုင်းနောက်တစ်ခုကမြမအရေးနဲ့အခုဒီ Ranger ရခိုင်မွတ်စလင်တွေပေါ် Genocide ပေါ့နော်လူမျိုးတွေတပ်ဖြတ်မှုဆွဆွဲချက်အတွက် ICJ မှာအခုရင်ဆိုင်နေတာမှာဘလို့ရလမျိုးကိုမျှော်လင့်ပြီးတော့စူးစမ်းနေတာလဲ
ကျွန်တော်တို့ဘက်ကတော့အကောင်းဆုံးကိုမျှော်လင့်ထားတာပါပဲမျှော်လင့်တယ်လို့အကောင်းဆုံးဖြစ်မလာရင်လည်းပဲဘာပဲဖြစ်ဖြစ်ဖြစ်လာသမျှစင်ခေါ်မှုတွေကိုနိုင်ငံနဲ့ပြည်သူအကျိုးအတွက်အကောင်းဆုံးရင်ဆိုင်သွားနိုင်ဖို့ပဲစူးစမ်းသွားမှာဖြစ်ပါတယ
်ဟုတ်ကဲ့ဦးကိုလိုင်းအဲ့ဒီတော့ခုံရုံးဘက်ကရောဘလို့ဆုံးဖြတ်လာနိုင်ခြင်းရှိတယ်လို့သုံးသပ်ထားတယ်။
တရားရုံးအနေနဲ့ဒီကနဦးကန့်ကွက်ချက်ကိုလက်ခံနေဆိုရင်တော့အမှုဖြစ်ဆက်သွားစရာမလိုဘူးပေါ့။ကျွန်တော်တို့ရဲ့ကန့်ကွက်ချက်ကိုလက်မခံဘူးဆိုရင်တော့တရားရုံးကအမှုကိုစီရင်ပိုင်ခွင့်ရှိတယ်ဆိုတဲ့သဘောပဲဖြစ်ပါလိမ့်မယ
်။ဟုတ်ကဲ့ဦးကိုလိုင်းဒီနောက်ဆုံးခုံရုံးဘက်ကနေဆုံးဖြတ်လာမဲ့အပေါ်မှာရောလိုက်နာဖို့အနေချဘလို့ရှိတယ်။
ကျွန်တော်တို့မြန်မာနိုင်ငံအနေနဲ့ကတော့မြန်မာနိုင်ငံရဲ့အမျိုးသားအကျိုးစီးပွားနဲ့အထောက်ချအနာကိုထိမ့်သိမ်းကာကွယ်ဆောင်ရှောက်ဖို့တာဝန်ရှိတဲ့အလျောက်ဒီဥပဒေကြောင်းအရလည်းပဲဒီတရားဥပဒေမျက်နှာစာနေပြီးတော့မှအစွမ်းကုန်ကာကွယ်တွန်းလှန်သွားမှာဖြစ်ပါတယ
်ဟုတ်ကဲ့နောက်ဒီ Ranger ရခိုင်မွတ်စလင်တွေပေါ်ဖိနှိပ်သက်ဖြတ်ကျူးလွန်မှုတွေလုံးဝမရှိခဲ့ပါဘူးလို့ယတိပြတ်ညင်းမယ်ဆိုရင်အခုနိုင်ငံတကာကစုဆောင်းတင်ပြထားတဲ့အချက်တွေကိုကျော်လွန်ခြေပနိုင်မယ်လို့ဥက္ကဋ္ဌလည်းယူဆထားပါလား
အဲဒီပြောရမယ်ဆိုလို့ရှင်တော့တော်တော်လေးလည်းများပါတယ်ဒါပေမဲ့လည်းအပြောမတတ်လို့ရှင်လည်း Contempt of Court နဲ့သွားပြီးတော့ညှိနှိုင်းတဲ့အတွက်ကြောင့်မလို့ဒီချက်ကိုတော့မဖြေပြရစေနဲ့လို့ပဲပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဥက္ကဋ္ဌခင်ဗျာ
စစ်ကောင်စီကိုယ်စားလှယ်အဖွဲ့ခေါင်းဆောင်အပြည်ပြည်ဆိုင်ရာဆက်ဆံရေးဝန်ကြီးဥက္ကကိုလှိုင်ကိုဦးဝင်းမင်းကမေးမြန်းထားတာနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်